စလွေမျိုးပေါ်မှာမနေ့ကညနေ၄နာရီနဲ့၅နာရီကြာလောက်မှာမိုးရွာပြီးလေပြင်းတိုက်ခိုက်ခဲ့ပါတယ်။လေပြင်းတိုက်ခိုက်ခြင်းဟာမိနစ်20လောက်ကြာပြီးအဲ့လိုလေတိုက်ခိုက်နေစဉ်မှာမိုးကြိုးပစ်တာတွေဟာဖြစ်ပေါ်ခဲ့လို့လူသေဆုံးပြီးထိခိုက်ဒဏ်ရာရခဲ့တာလို့ဒေသခံတူက RFA ကိုအခုလိုပြောပါတယ်။
အေးအဝီကျိုက်စလုံးမျိုးနဲ့မြို့ပေါ်မှာပဲဖြစ်သွားတာပါခင်ဗျာလေဝေလိုလိုလေးစင်နှမောင်းလိုလိုနဲ့အဲ့ဒါလေပြင်းမုန်တိုင်းတိုက်ပြီးတော့လေမိုးကြိုးတွေပြစ်တဲ့အတွက်လူတစ်ဦးကတော့အသက်ဆုံးသွားသွားတယ်ကပညာနော်ဟိုတယောက်ကတော့ဒဏ်ရတာအခုစိတ်ဒဏ်ရမကြီးကျယ်တဲ့အတွက်အိမ်မှာပဲညောင်မစိတ်ပြစ်လန်းနေရလေဦးတက်တော်ဆိုတဲ့လူကတော့စာသင်ကျောင်းနှစ်ကျောင်းပျက်စီးသွားတယ်ကန္နာအမအကကျောင်းအဲအမိုးတွေလန်းသွားတယ်ညောင်မစိတ်မူလာရန်ကျောင်းအဲကျောင်းကတော့အချက်20လောက်လန်းသွားတယ်ကလာမှာရှိတဲ့အင်ဂျီစီလေးတွေကတော့တချို့ပြိုးကုန်တယ်ပေါ့
လေပြင်းတိုက်ခိုက်စဉ်မူကျိုးပြစ်လို့သေဆုံးသူတို့ဟာဇလွန်မျိုးဘင်းကြားရက်ွက်ကကိုကလာနဲ့မြို့မနှစ်ရက်ွက်ကအမျိုးသားတူဖြစ်တယ်လို့ဇလွန်မျိုးကံတွေကပြောပါတယ်လူအသေးပြောက်စင်းကို RFP ကတီးကြားအတည်ပြုနိုင်ခြင်းမရှိသေးပါဘူးဇလွန်မျိုးနဲ့အတွင်းမူရောလေပါတိုက်ခိုက်ခဲ့လို့ကန္နာရက်ွက်ကလူနေအိမ်တွေနဲ့တပင်တွေပြိုလဲပြီးလက်စစ်မီးတွေပါပြတ်တောက်သွားခဲ့တဲ့အခြေအနေကိုဇလွန်မျိုးကံနောက်တူကအခုလိုပြောပါတယ်
မိနစ်20လောက်မှာတော့တော်တော်ပြင်းပြင်းထန်သွား။ဒီကြောင်ကျတဲ့နေရာနေမှာကန်းနဲ့နဲ့မှာဝိုင်းလေးတွေတော့အလုံး40ပတ်ဝန်းကျင်ပေါ့နော်။ပြူတာပေါ့ဗျာ။ဟိုတိအိမ်ကြီးကတော့အမိုးပွင့်သွားတာပေါ့နော်။အင်းသားပဲချမ်းလာရင်လဝဲပဲချမ်းပေါ့နော်။အဲ့ပြည့်ချမ်းနေအကုန်လုံးတော့လမ်းပြီးဝဲရမှာရှိတဲ့စစ်ပင်တွေတော့လဲသွားတယ်ကွာ။ညကတော့တညာလုံးပြီးပြတ်သွားတယ်ကော။ကျွန်တော်တို့ဒီကန်းနဲ့ရက်ကွက်ကဖုံးတိုင်း3နိုင်လောက်ပျက်စီးသွားတယ်။မိလိုက်တော့မလဲဘူး။စစ်ပင်ကအခိုင်အကျကျကျလို့ကျွန်တော်အိမ်ကိုတွေ့တဲ့ကျိုးတွေပါပြတ်တယ်ပေါ့နော်။
မင်းကညနေပိုင်းမှာမိုးရောလေပြင်းမှာကြောက်ရွံ့ခဲ့လို့ဇလွန်မျိုးဘုတ်ကလူနေအိမ်နဲ့ကြောင်စတဲ့အဆောက်အုံတွေနဲ့တစ်ပင်လဲပြူတာတွေကိုဒေသအာဏာပိုင်တွေကညာရင်းကြီးအပြည့်စည်းစင်းနဲ့မှတ်တမ်းတပ်ပုံရိုက်ယူလာမျိုးတွေလိုက်လံလှုပ်ဆောင်ခဲ့ပေမဲ့လေတိုက်ခိုက်လို့အိမ်တွေပြိုပြတ်သွားတဲ့ဒုက္ခတွေကိုအကူအညီပေးတာမျိုးတော့မရှိသေးဘူးလို့ဇလွန်မျိုးကန်တွေကပြောကြားခဲ့ကြပါခင်ဗျာ။